ချင်းပြည်နယ်မှာတိုင်းသားတွေအပေါ်မြန်မာစစ်တပ်ကကျူးလွန်တဲ့စစ်ရာဇဝတ်မှုတွေရပ်တန့်သွားစေဖို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအချက်အလက်ရှာဖွေအဖွဲ့ရဲ့အစီရင်ခံစာပါထုတ်ပြချက်တွေအတိုင်းမြန်မာစစ်ကောင်ဆောင်တွေကို ICC ရာဇဝတ်တရားရုံးမှာနိုင်ငံတကာဥပဒေနဲ့ညီအရေးယူပေးဖို့ကချင်လူမှုအဖွဲ့အစည်း25ခုကတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်
ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့အချက်အလက်ရှာဖွေရေးအဖွဲ့ကဩဂုတ်လ28ရက်နေ့မှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကြောင့်မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်အကြီးအကဲ6ဦးကို ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့အကြံပေးထားတာဖြစ်ပါတယ်။ကချင်ပြည်နယ်မှာမြန်မာတပ်မတော်ကကျူးလွန်နေတာတွေဟာစစ်ရာဇဝတ်မှုမြောက်တာကြောင့်ကုလအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာကိုကြိုးဆိုထောက်ခံကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂုံဆန်ကပြောပါတယ
်ကျွန်တော်ကချင်ပြည်နယ်မှာလူမျိုးနွယ်စုတွေကိုရာဇဝတ်ပြုတဲ့အမှုတွေကကျွန်တော်ခံစားနေကြပါပြီတနိုင်းတို့မွန်ဂိုတို့လူမျိုးပြည်သူလူထုတွေကိုအစာငတ်ပြီးမှထားတာတို့လူသားတွေလူသားတိုင်းတစ်ဖွဲ့လုပ်တာတို့အဲ့ဒါကစစ်ရာဇဝတ်မျိုးမြောက်တဲ့ဟာတွေ
ကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့စစ်ပွဲတွေကြောင့်အစိုးရတပ်တွေကကချင်ပြည်သူတွေအပေါ်ကျူးလွန်မှုတွေကိုသူတို့အနေနဲ့စည်ရင်ပြုစုထားကြောင်းဗီတင်အခြေဆိုင်ကချင်အမျိုးသားအစည်းအရုံး KNO ရဲ့အထွေထွေတွင်ရင်မှုကိုခန်းဖာစဒမ်ကပြောပါတယ
်ကျွန်တော်ယူအထောင်းတဲ့ခြေရင်းတော့ယူရတယ်အားလုံးဖြည့်ဆည်းခံရတယ်အခုလူတိန်းတဲ့ခြေရင်းမှာကျွန်တော်ဟိုဒုက္ခတွေစခန်းမှာရောက်နေဒါဟိုပြည်သူတွေကနှိမ့်ဆက်တယ်တတ်တယ်မတင်းကျင်းတယ်အဲ့ဒါတွေကလည်းလုံနေတဲ့အခြေအနေမှာကျွန်တော်တို့အခြေအနေကတော့ ICC နယူးလန်တာလင်သူတို့အဲ့ဒီရစ်ရစုတွေကိုတားဆီးနိုင်တယ်ဆိုတဲ့အကြောင်းကျွန်တော်ကတောင်းဆိုချင်တယ
်မြန်မာထိပ်တန်းစစ်ကောင်းဆောင်တွေကို ICC ခုံရုံးတင်စစ်ဆေးဖို့တိုက်တွန်းမှုတွေဟာစစ်ကောင်းဆောင်တွေကိုပိုသဘောထားတင်းမာစေပြီးမြန်မာဒီမိုကရေစီရေးပြုရင်ပြောင်းလဲမှုအတွက်ထိခိုက်နိုင်တယ်လို့ငြင်းငြမ်းရေးဖြစ်စဉ်တွေနှောင့်နှေးသွားနိုင်တယ်လို့သုံးသပ်မှုတွေလည်းရှိပါတယ်ဒါပေမဲ့ဒီလိုခုံရုံးတင်စစ်ဆေးအရေးယူမှသာကချင်တိုင်းသားတွေခံစားနေရတဲ့ဒုက္ခတွေခြုံငိမ့်သွားနိုင်လိမ့်မယ်လို့ခံယူကြောင်းကိုဂွန်ဆန်းကသုံးသပ်ပါတယ
်လူတက်မှုတွေကိုကျူးလွန်တဲ့လူတွေထိထိရောက်ရောက်ဒါမကိုင်းတွယ်ဘူးဆိုရင်တော့ပြောင်းလဲမှုရောရောက်လာမှာမဟုတ်ပါဘူးအဲကြောင့်ဒီလိုမျိုးတွေကတော့တရားစီရင်မှုရှိမှပဲကျွန်တော်နိုင်ငံကပြောင်းလဲမှာလို့ကျွန်တော်ယုံကြည်လို့ပဲနိုင်ငံတကာကနေပြီးတော့ပါဝင်ပတ်သက်မှုအရေးယူမှုတွေကျွန်တော်တောင်းဆိုတာပါ
မြန်မာနိုင်ငံဟာ ICC ရာဇဝတ်တရားရုံးနဲ့ပတ်သက်လို့လက်မှတ်ရေးထိုးထားတဲ့နိုင်ငံတစ်ခုမဟုတ်တာကြောင့်မြန်မာအာဏာပိုင်တွေကိုစင့်ခေါ်လို့မရဘူးဆိုပြီးအစိုးရတာဝန်ရှိသူတွေဘက်ကထုတ်ပြောမှုပါတယ်။ဒါပေမဲ့လွတ်လို့ရနိုင်တဲ့နည်းလမ်းတွေရှိနေသေးကြောင်းကိုခန်းဖာစဒမ်ကထုတ်ပြပါတယ်
။ဒီမှာအစိုးရက room statute မဟုတ်ပါဘူး။ဒါတော့အဲ့ဒီမှာဆိုင်းမထိုးထားဘူး။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်အနေနဲ့တရားလိုအနေနဲ့တရားဆွေးနွေးရှင်ဒါကတော့ပြည့်အချက်ပေါ့နော်။အဲနည်းအချက်ကဒီ UNSecurity Council အနေနဲ့အဲ့ဒီပြည်မှုအကျိုးလွန်တဲ့နိုင်ငံတစ်ခုကို refer လုပ်ရကြတယ်။ဒါပေမဲ့စစ်ကောင်ဆောင်နဲ့ကျိုးလွန်တဲ့အပေါင်းအပါတွေပေါ့နော်။လက်တွေ့ကျကျအရေးယူမှာကျွန်တော်တို့ခံစားနေရတဲ့ရာဇဝတ်မှုတွေကိုချုပ်ငိမ့်နိုင်မယ်လို့ကျွန်တော်တို့ကခံယူထားတယ်ခင်ဗျာ
။မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့အချက်အလက်ရှာဖွေရေးအဖွဲ့ကတင်သွင်းတဲ့အစီရင်ခံစာမှာစစ်တပ်အကြီးအကဲ6ဦးတို့ကိုရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတို့ကြောင့် ICC နိုင်ငံတကာခုံရုံးတင်ဖို့အကြံပေးထားပါတယ်